ရခိုင်ပြည်နယ်မောင်တော်ဒေသကပရိပခါရီနဲ့ပတ်သက်ပြီးတော့ကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့အင်ရှင်ဖြစ်ပူးတွဲကျင်းပနေတဲ့ Suzuki Flyer ASEAN ဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေပြီးတော့မလေးရှားဘောလုံးအသင်းနှုတ်ထွက်ဖို့မလေးရှားအားကစားဝန်ကြီးကကြိုးစားနေပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့ဘယ်လိုတုံ့ပြန်မလဲဆိုတဲ့အကြောင်းကိုအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုထိုင်အောင်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါမဲအီတန်စင်ခင်ဗျာပြီးခဲ့တဲ့သတင်းပတ်စနေနေ့တုန်းကမြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကနေအင်ရှင်ဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ် Suzuki Flyer ပြိုင်ပွဲကနေမလေးရှားဘောလုံးအသင်းနှုတ်ထွက်ဖို့မလေးရှားလူငယ်နဲ့အားကစားဝင်ကြီး Karin Jamaluddin ကစီယုံလှုံ့ဆော်နေတာပါအဓိကကတော့ရခိုင်ပြည်နယ်မောင်တော်ဒေသတွင်ပြည်ပခါတွေမှာလူနည်းစုမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်ဖြစ်တယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်မလေးရှားအားကစားဝင်ကြီး Karin ကတော့မလေးရှားဘောလုံးအသင်းဒီပြိုင်ပွဲကနေနှုတ်ထွက်အောင်မှန်ကြိုးစားသွားမယ်လို့သတင်းစာရှင်းလင်းပွဲတည့်ရမှာအခုလိုပြောဆိုသွားပါတယ
်saya akan minta pandangan daripada jemaah menteri dan sudah
pasti soya apo ye tabor ya bu jono chosa twa ba me lout tin ma lout tin so ra ga lo tru song phyat ja ba le me di naw ma ro atin o chou yin mu ko jono ajan pe twa ma ba ba bae song phyat di kisa na patat lo sat pi lo pyaw ni ya au ma ba da chang le UMN no lu nge ri su pi lo jemaah tan yo ma jono ri ye tabor ra ko twa pe ma ba
malaysia bolon atin ha ancient myanmar atin ba win cambodia ne vietnam atin lo ne ousu kha ma atu ja ni ya ba ပထမဆုံးတပွဲကျင်းပပြီးချိန်ထိမလေးရှားဘောလုံးအသင်းဟာကမ္ဘောဒီးယားအသင်းကိုနိုင်ပြီးဒီအုပ်စုမှာထိပ်ဆုံးကဥဆောင်နေပါတယ်။မလေးရှားအကစားဝင်ကြီးကတော့လူသားချင်းစာနာထောက်ထားမှုမရှိဘဲနဲ့အကစားဆိုတဲ့စကားလုံးကိုဘယ်လိုအတိတ်ပဲဖွင့်လို့ရနိုင်မှာပါလဲ။ဒီထက်ပိုဆိုတာကလူသားမျိုးနွယ်စုတွေဖြစ်တဲ့လူနည်းစုမွတ်စလင်တွေကိုရရဆက်ဆက်ညှဉ်းပန်းနှိပ်စက်နေကြတာပါပဲလို့မေကွန်းထုတ်လိုက်ပါတယ်။ဒါကြောင့်လဲသူ့အနေနဲ့ဒီကိစ္စကိုပြီးခဲ့တဲ့ဝင်ကြီးများအစည်းအဝေးမှာတင်ပြီးဖြစ်တယ်လို့နောက်တစ်ပတ်ထဲမှာကျင်းပမယ့်အစည်းအဝေးမှာလည်းထပ်မံဆွေးနွေးသွားမယ်လို့ဆိုပါတယ်။အစိုးရအနေနဲ့ဒီကိစ္စကိုပြက်ပြက်သားသားဆောင်ရွက်နိုင်ဖို့မျှော်လင့်မိတယ်လို့လည်းသူ့ရဲ့ Facebook စာမျက်နှာမှာအင်ကာနေတုန်းကရေးသားခဲ့ပါတယ်။မြန်မာနိုင်ငံပေါ်လုံးဖွဲ့ချုပ်အမှုဆောင်ရာရှိချုပ်ကိုစိုးမှုကျော်ကတော့အာကစားနဲ့နိုင်ငံရေးရောရှက်အောင်လုပ်လို့မရဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ်။ကျွန်
တော်တို့ကနိုင်ငံရေးနဲ့မဆက်တယ်ပါဘူး။အခုတော့ကစားနေတာပဲ။အခုတင်ပြီးသွားတယ်မလေးရှားကတ်ဆင်သွားတယ်။ဒီမလေးရှားအသင်းကအဲ့လိုတစုံတရာပြောတော့အားမရှိဘောလုံးကနိုင်ငံရေးနဲ့တခြားစီပဲ။သူဝင်ကြီးပဲပြောပြောဘယ်သူပဲပြောပြောနိုင်ငံကဘောလုံးအတိုင်းဝိုင်းရော FIFA ရောဟုတ်တားနိုင်ငံကဘောလုံးပွဲကြီးတွေအောင်ဘောလုံးကနိုင်ငံရေးမှာမဟုတ်ဘူးဘာတိုင်းနဲ့လည်းဆက်နေလို့မရဘာမှဘာအယောင်မှမရှိအောင်ဘာခွဲချောင်းမှမရှိဘာအသားရောင်မှမရှိဘာတိုင်းမှမရှိဘာနိုင်ငံရေးမှမရှိ
ဒီကနေ့မှာတော့မလေးရှားအသင်းနဲ့ VNN အသင်းတို့ရှင်ပြိုင်ကစားကြသလိုမြန်မာအသင်းနဲ့ကမ္ဘောဒီးယားအသင်းတို့ရှင်ပြိုင်ကစားခဲ့ကြပါတယ်။အုပ်စုပွဲရဲ့နောက်ဆုံးပွဲစဉ်အဖြစ်အရှင်အသင်းနဲ့မလေးရှားအသင်းတွေဟာဒီတစ်ပတ်စနေနေ့နိုဝင်ဘာလ26ရက်နေ့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ။